အမေရိကန်ပြည်ထောင်စုမှာ55ရောက်မြောက်သမ္မတသက်ဂရေးကျွဲတထေးကြီးဒေါ်နယ်ထရန့် January 20မှာကျန်းသစ္စာကျင်းပပြီးနောက်တရက်မှာသူကျန်းကျင်ခဲ့တဲ့ Washington DC မှာရှိတဲ့ Congress လွှတ်တော်အဆောက်အဦရှိကွင်းကျယ်ကြီးမှာပဲ Women's March ဆိုတဲ့အမျိုးသမီးတို့ခြေတက်ပွဲမှာလူ9သိန်းလောက်စုရုံးရောက်ရှိလာပါတယ်ဒါဆန္ဒပြပွဲတွေတခုမဟုတ်တခုမြစ်စင်မပြတ်ရှိနေတဲ့ Washington DC မြို့တော်မှာလူလူရင်ကအများဆုံးပါဝင်ဆင်းရဲတဲ့လှုပ်ရှားမှုလည်းဖြစ်ပါတယ်။ Washington DC လူဦးရေရဲ့နှစ်ဆနဲ့ညီမျှတဲ့လူ2သိန်းလောက်လာရောက်စုရုံးမယ်လို့ပွဲစီစဉ်သူတွေကသက်ဆိုင်ရာကိုခွင့်တောင်းပြီးဆန္ဒပြပွဲကျင်းပဖို့စီစဉ်ခဲ့ပေမဲ့မင်ယာနဲ့ချီတဲ့ဝေးတဲ့ရက်တွေကယောက်ျားမိန်းမကလေးတွေအုပ်နဲ့ချီအလီလီရောက်လာတာမို့ငကိုခံမှန်းထားတဲ့လူလူအင်အားထက်အဆမတန်ပုံများသွားပါတယ်ဝါရှင်တန်ဒီစီနယူးယောက်ဘော့စတန်ရှီကာဂိုလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုစတဲ့မြို့ကြီးတွေနဲ့တခြားမြို့တွေကလူလူအင်အားပြတဲ့မြင်ကွင်းတွေဟာ1988ခုမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုမှာအမျိုးမျိုးအနေနဲ့ကလူလူလမ်းပေါ်အတွက်ဆန္ဒပြတဲ့လူထုအုံကြွမှုကိုအမှတ်ရစေတာလည်းအမှန်ပဲဖြစ်ပါတယ်လန်ဒန်ပဲရစ်ဘူတာပက်စ်ဗန်ကူးဗာမဲလ်ဘုန်းလီမာစတဲ့ဗြိတိန်ပြည်သည်ဘူဂေးရီးယားကနေဒါအော်စတြေးလျပီရူကပတ်နိုင်ငံကြီးတွေမှာလည်းအမေရိကန်လူထုနဲ့တသားရဲရှိနေတာပြတ်သားတဲ့အနေနဲ့ဆန္ဒပြပွဲတွေကျင်းပတာမို့ဒီလိုလှုပ်ရှားမှုတွေကိုချိတ်ဆက်ဆောင်ရွက်နိုင်သူတွေရဲ့စွမ်းဆောင်ရည်အောင်မြင်တယ်လို့လည်းအကဲခတ်လို့ရပါတယ်ဒီလိုစွမ်းဆောင်နိုင်သူတွေတဲ့ထင်ရှားသူကတော့အမေရိကန်အမျိုးသမီးရေးလှုပ်ရှားတဲ့အသက်82နှစ်ရွယ်ဂလိုရီယာစတိုင်နန်ရေပါ
And I was just talking with people from our many sister marches, including the one in Berlin.
Women's March မှာပါဝင်ချစ်တဲ့ဆင်နွှဲတဲ့ဘာလင်ကတယောက်ပါဝင်ညီမတော်တွေနဲ့ကုလေးတွေမဲစကားပြောခဲ့ပါတယ်။ပြောကအလုံးမဖြစ်ဘူးဆိုတာဘာလင်ကကျမတို့သိတယ်ဆိုတော့အထူးအမာစကားပါပြီးပါလို့ပြောပါတယ်လို့ချစ်တဲ့ပွဲအတွက်ဆူယုံရောက်ရှိလာသူတွေကိုတဆင့်ပြန်ပြောပြပါတယ်
။ Just this march in Washington today.
ဒီ Washington DC ကဒီနေ့ချစ်တဲ့ပွဲလောက်တသက်အတွက်သမရကျန်းသစ္စာကျင်းဆိုပွဲတစ်ခုလုံးတည်းဘတ်စကာစီရဲ့ထောင်နဲ့ချီပိုလိုအပ်တယ်ရှင်လို့ပြောတဲ့အခါဩဘာသန်တွေကညံလို့သွားပါတော့တယ်သူဟာပွင့်ပွင့်လင်းလင်းပြောရဲဆိုရဲတဲ့စာရေးဆရာသတင်းစာဆရာမဖြစ်ပြီးအမေရိကန်ပြည်ထောင်စုက1960ပြည့်လွန်နှောင်းပိုင်းနဲ့1990ပြည့်လွန်နှစ်ဦးပိုင်းတွေမှာပေါ်ပေါက်တဲ့အမျိုးသမီးရေးလှုပ်ရှားမှုမှာထင်ရှားတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။မိမိနာမည်ကိုဗမာမရေးတသက်လုံးထားနိုင်ပြီးအိမ်အောင်ပြုလိုက်ရင်ယောက်ျားမျိုးရိုးနာမည်ကိုလိုက်တက်ဆရာမလိုတဲ့မွေးရပါအခွင့်အရေးရှိပါတယ်။ဒီလိုနာမည်ယူရတာကစအမျိုးသမီးရေးလှုပ်ရှားမှုမှာပါဝင်လာတာပဲဖြစ်ပါတယ်။ဒီလှုပ်ရှားမှုမှာ MS Miss ဆိုတဲ့ဝေါ်ဟာရပေါ်လာပြီးအမျိုးသမီးရေးတက်ကြွသူတွေဟာခင်မုန်းတဲ့မျိုးရိုးနာမည်မယူတော့ပဲMS Mrs. ဘသူဘဝအစား MS Miss ဘသူဘဝဆိုပြီးမိမိမျိုးရိုးနာမည်ပဲယူရာကိုအစွဲပြုတဲ့အမျိုးသမီးရေးရာ Miss Magazine ကို Gloria Steinem ကပူပေါင်းတည်ထောင်သူလည်းဖြစ်ပါတယ်။အမျိုးသမီးဒန်းသူအခွင့်အရေးတိုက်ပွဲတွေဆုံးကမတိုင်သေးပဲတက်လာတဲ့သမ္မတသစ် Donald Trump ဟာအင်အား38ပေမဲ့အမျိုးသမီးတွေကိုနှိမ်နဲ့လူစားအဖြစ်နာမည်ကျော်ရာမို့သူကြမ်းကျင်ပြီးနောက်တည့်မှာအမျိုးသမီးတို့ဥဆောင်တဲ့ချစ်တက်ပွဲဆင်နွှဲတာလည်းဖြစ်ပါတယ်။အမျိုးသမီးကိုစားပြုအရောင်ဖြစ်တဲ့ပန်းရောင်ကိုသင်္ကေတထားတဲ့လှုပ်ရှားမှုမို့ပန်းရောင်တွေလွှမ်းနေပေမဲ့တကယ်တမ်းကျတော့ရာသီဥတုပြောင်းနေရေးမိခင်ကလေးစောက်ရှောက်ရေးလူခွင့်ရေးလူသားချင်းစာနာရေးလူမျိုးပေါင်းစုံချစ်ချင်စားတဲ့ကဏ္ဍရစုံစုံကနေအမေရိကန်သမိုင်းမှာမကြုံစဘူးဆန္ဒပြကြတာလည်းဖြစ်ပါတယ်။ British Colony ခေတ်ကပြတ်ထောင်လိုက်တဲ့ရန်ကုန် University အဥပဒေကိုတက္ကသိုလ်ကျောင်းသားတွေတပိတ်မှောက်တဲ့1920ပြည့်နှစ်ကြာမှာတနိုင်ငံလုံးကအမျိုးသမီးတွေမဲပေးခွင့်ရတဲ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးရေးတိုက်ပွဲကဆင်နွှဲနေရတော့မယ်လို့ပြောလာသူကတော့မြို့ရောက်မြို့ခြေဆိုင် Global Justice Center ကဘာလုံးဆိုင်ရာတရားမျှတရေးအဖွဲ့ကမြမရေးရာအကြီးလန်းသူတည်တည်ဒေါ်ဖြူဖြူဆိုင်ရပါ
အမျိုးသမီးဆိုလည်းအခုဒီ 20% တောင်မှအနိုင်နိုင်ရလေ politics မှာလည်း decision making လည်းမှာ US ကသူကသာ advance ဖြစ်နေတာဟုတ်တကယ်တကယ်ကြတော့သူ့ထဲမှာရှိတဲ့မျိုးသမီးတွေကအခုချိန်ကြီး equal rights မရဘူးเนาะ maternity leave တောင်မှဗမာပြည်မှာသုံးလာရတာသူတို့အခုချိန်ကြီးမရဘူးလေသူတို့ကစီမှာ feminist အများဆုံး တို့ချင်းဥပဒေကြောင့်အရာသူတို့ကိုကာကွယ်မှုကလည်းပဲဟိုလေးရပိုင်းလေးရလေသူတို့ဟာတွေကအပြတ်မလားအမျိုးသမီးအခွင့်အရေးတွေဟာသူတို့စီမှာရနေပြီအကုန်လုံးကာကွယ်ပေးနေပါပြီဆိုတာအခုချိန်ထိခံစားလို့မရဘူးတကယ်လည်းဖြစ်မနေဘူးပေါ့
အမေရိကန်ပြည်ထောင်စုမှာ feminist အမျိုးသမီးဝါဒီအများဆုံးရှိပေမဲ့နိုင်ငံရေးအရဆုံးဖြတ်ပိုင်ခွင့်ရှိသူတွေတဲ့အမျိုးသမီးက20ရာခိုင်နှုန်းတောင်နိုင်နိုင်ရှိပြီးမိဖွားခွင့်ကလည်းမြန်မာနိုင်ငံလောက်တောင်ခံစားခွင့်မရှိဘူးဆိုတာပြောသွားတာပါမိဖွားခွင့်ခံစားရတဲ့မြန်မာမျိုးသမီးတွေရင်ဆိုင်နေရတာတွေကိုတော့ DVB ရုပ်သံမျိုးသမီးစကဝိုင်းတာဝန်ကဒေါ်တူတူမြင့်သိန်းကပြောပြတာပါ
တခြားချစ်ချစ်ပြည့်ပြည့်မပြောဘဲနဲ့မျိုးဆိုတော့ကိုယ်ကဘာနဲ့ကိုယ်ပဲလှူရှားကြတာကိုမိကအတိုင်းအဝင်ချစ်ချင်းလေးထဲမှာတောင်မှမိန်းမဆိုတဲ့အမျိုးကို physically နဲ့ပဲပြောပြော education နဲ့ပဲပြောပြောဘာနဲ့ပဲပြောပြောခေါင်းကျူးနေတဲ့အမြင်မကျဲတဲ့ရှီရောအတစိတ်သက်တည်နေဒီမှာရှိတဲ့ယောက်ျားသားတွေပေါ့တော့ဒီမှာရှိတဲ့ယောက်ျားသားတွေမဟုတ်ကဘာမှရှိတဲ့မင်းစီကသူတို့မှငူဝဲရရင်ဘေးဟာပါအခွင့်ရပါထားတဲ့အတွက်မျိုးသမီးဆိုတဲ့ဟာတော့သူတို့ကပါတစ်ဆင့်ကတော့ဖြစ်နေပြီးသားဖြစ်နေတဲ့အတွက်ဒီအတွေ့မတူညီတဲ့မျိုးသမီးနဲ့မျိုးသားဟာအမြင်လဲတူတာလိုက်မှာမဟုတ်ဘူးအမြင်ကတော့ဒီတိုင်းနဲ့သွားမယ်လို့ထင်တယ
်။ယောက်ျားတွေကမိန်းမတွေကိုအဆင့်တစ်ဆင့်ချားရှုမြင်တယ်လို့မြမအမျိုးသမီးအများစုဟာပုံစံကွက်တဲကရုံးမထွက်နိုင်တာကိုလေ
မိန်းမတွေဆိုတော့အနေခံဘဝကပဲအောင်းမိပြီးကိုယ်ဆုံးပြီးမထုတ်ကြတော့ဘူးအဲ့ဒါလည်းလဲမှားတယ်မိန်းမတွေကလည်းကိုယ်ဆုံးကိုယ်ထုတ်ဖို့အများကြီးလိုတယ်အဲ့တော့ဒီထုတ်ဖို့လိုတယ်ဆိုတဲ့ဟာသူ့ကိုယ်တိုင်လည်းမသိဘူးမျိုးသမီးတွေကလည်းတပိတသိမ်းမှတ်ထားလို့မရဘူးကိုယ်နိုင်ငံဆင်းရဲတယ်ဆင်းရဲတာမှဆင်းရဲတော့မှမှသူပြပါနေတယ်ဆိုတော့ဒီဝန်စာအတွက်လောက်လောက်နဲ့ခန်းဟာတွေမကြည့်နိုင်တဲ့အခြေအနေဖြစ်နေပြီ
ဒီလိုသမုတ်တရားဝန်တထွားအတွက်လှူရှားရုန်းကန်နေကြရပြီးပြင်ပကဘာကိုလက်မကြည့်နိုင်သူတွေများပေမဲ့အမေရိကန်ပြည်ထောင်စုကအမျိုးသမီးလှူရှားမှုကိုသိွင့်ရတဲ့အခါမျက်မျက်တတတွေးခေါ်ပြုမှုတတ်တဲ့ပညာတတ်အမျိုးသမီးပဲဖြစ်ပါစေအမျိုးသမီးဆိုတဲ့ခံစားချက်နဲ့ပီတိဖြစ်ကြတယ်လို့လည်းပြောကြပါရဲ့ရှင်